ကဘာမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားရင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြမနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်င နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမချေသေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်လွတ်လပ်တဲ့မီဒီယာစနစ်ဟာကဘာမချေမြန်မာပြည်ကြီးဖြစ်ဖို့အတွက်အင်မတန်မှအရေးပါတယ်ဆိုတော့အစိတ်ပိုင်းကြီးဖြစ်တာကိုကျွန်တော်တင်ပြနေတာဖြစ်ပါတယ်တကယ်တော့လွတ်လပ်တဲ့မီဒီယာစနစ်ဟာလူတယောက်ချင်းစီရဲ့စိတ်ဓာတ်ခွန်အားတွေကိုပါအရေးပါတယ်ဆိုတာတာမန်ပြည်သူတယောက်အနေနဲ့ရောနိုင်ငံရေးအကျဉ်းသားဘဝနဲ့ပါကျွန်တော်အသေးချာနားလည်ခဲ့ပါတယ်ကျွန်တော်အချင်းကြနေစဉ်ကကျွန်တော်အမေနဲ့ကျွန်တော်ညီမတွေထောင်ဝင်စာလာမတွေ့နိုင်တဲ့အတွက်ကျွန်တော်ရဲ့အတော်အငယ်ဆုံးဖြစ်သူကိုထောင်ဝင်စာတွေ့ဖို့အတွက်ဆီလွတ်ခဲ့ပါတယ်ကျွန်တော်တို့ဟာပညာရည်ချင်းအဖြစ်အလယ်တန်းအဆင့်သာရှိပြီးတာမန်ပြည်သူများနေသူရောင်းဝယ်လုပ်ကင်စားတောက်နေသူတူဖြစ်ပါတယ်ဘယ်သူပဲထောင်ဝင်စာလာတွေ့ထောင်ဝင်စာမှာကျွန်တော်တို့အတွက်မရှိမဖြစ်ပါရမှာကတည်င်းနဲ့ဟင်းပဲဖြစ်တယ်ဆိုတဲ့အကြောင်းကိုနိုင်ရေးအကျဉ်းသားမိသားစုအားလုံးကသဘောပေါက်ပြီးသားဖြစ်ပါတယ်။1994ခုနှစ်ကတီဗီမှာကျွန်တော်ရဲ့အတော်ဟာသူကြည့်လိုက်ရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ခင်ညွတ်တို့ရဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ရဲ့အတော်ဟာသူသိထားတဲ့သတင်းတွေကျွန်တော်ကိုပြောပြပါတယ်။ကျွန်တော်တို့ဟာအဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာဘာတွေပြောတယ်ဘယ်လိုတွေ့ဆုံဆွေးနွေးကြတယ်ဆိုတာကိုဘယ်သူမှအတိအကျမသိနိုင်ခဲ့ကြပါဘူး။မကြောင်လဲဆိုတော့တွေ့ဆုံဆွေးနွေးတယ်ဆိုတာနှစ်ယောက်ထိုင်နေတဲ့ရုပ်ပုံတွေကိုသာရုပ်မြင်သံကြားကရိုက်ပြခဲ့ပြီးဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတဲ့အတန်တွေပာဝန်ချင်းမရှိသလိုသတင်းစာတွေမှာလည်းစကားလုံးရဖော်ပြခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ကျွန်တော်အတော်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ပုံစံကိုကြည့်ပြီးအင်မတန်အတက်နေပုံရပါတယ်။သူကကျွန်တော်ကိုဘယ်လိုပြောလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာအင်မတန်မှပြတ်သားတယ်။ဗိုလ်ချုပ်ခင်ညွတ်နဲ့တွေ့တဲ့အချိန်မှာတခွန်းမှမခံဘဲတာမန်ပြည်သူတယောက်ရဲ့သဘာဝအတိုင်းအပတရပြောပြနေကြတာကိုကျွန်တော်အလေးထားစူးစိုက်နားထောင်ခဲ့ရပါတယ်။ကျွန်တော်ကိုယ်တိုင်ပင်လည်းဒီသတင်းကိုသိခဲ့ပါတယ်။ဒီတဲ့င်းဟာစကလုံးအသေးစိတ်ထုတ်ပြန်ခြင်းမရှိပေမဲ့ကျွန်တော်တော်ပြောတာကိုကြည့်ပြီးကျွန်တော်စိတ်ထဲတွေ့ဝေသွားပါတယ်အဲ့တော့ကျွန်တော်ကသူ့ကိုထပ်ပြီးမေးကြည့်ပါတယ်နေပါဦးအတော်ရဲ့အတော်ကသူတို့ပြောတဲ့စကားတွေကိုကြားလို့လားဒေါအောင်ဆန်းစုကြည်ကတခုံးမှမခံဘူးဆိုတာဘာတွေများပြန်ပြောခဲ့လို့လဲလို့ကျွန်တော်ကမေးကြည့်တော့ကျွန်တော်တော်ကအေးအဲ့ဒါတော့ငါလည်းသေချာမသိဘူးဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ပုံကိုငါကြည့်လိုက်ရတယ်ဒေါအောင်ဆန်းစုကြည်ကတခုံးမှမခံဘဲအပြတ်ချဲတဲ့ပုံစံမျိုးကိုငါတွေ့ရလို့ပြောတာလို့ကျွန်တော်ကပြန်ပြောလိုက်ပါတယ်တစက်ထဲမှာကျွန်တော်တို့ကပြောပါတယ်အေးနင်ဦးလေးကလည်းမှားလိုက်တယ်သူ့ဘက်ကလည်းလုတ်เสียရှိတာတွေလုတ်နေတယ်လို့ပြောပါတယ်နင်ဦးလေးဆိုတာကျွန်တော်တို့ရဲ့ခင်ပွန်းပါ तू ကဘာတွေလုတ်နေလို့လဲလို့ကျွန်တော်ကမေးကြည့်တဲ့ခါကျတော့ तू ကနေရောညပါပြည်ပမှာရှိတဲ့မြမအတန်လင်းဌာနတွေကလွှင့်တဲ့သတင်းတွေကိုနားထောင်မှတ်သားပြီးအဲ့ဒီသတင်းတွေကိုနှိစရာလူတွေကိုမျှဝေပေးနေတယ်လို့ပြောပါတယ်ဒါဟာအခုချိန်မှာကြည့်လိုက်ရင်ရဲစရာကောင်းတဲ့အလုပ်တစ်ခုလို့ထင်နိုင်ပါတယ်တကယ်တော့အဲ့ဒီခေတ်ကရဲစရာမကောင်းခဲ့ပါဘူးအဲ့ဒီခေတ်ကာလတုန်းကအင်မတန်မှခက်ခဲတဲ့အလုပ်တွေဆိုတာကျွန်တော်ပြောချင်တာဖြစ်ပါတယ်။ပြည်ပမှာရှိနေတဲ့မြန်မာအတန်လင့်ဌာနတွေကလာတဲ့သတင်းတွေကိုဘယ်သူမှကြဲကြဲမဖွင့်ရပါဘူး။အဲ့ဒီသတင်းတွေကိုနားထောင်ပြီးပြန်ဖြန့်ဝေမယ်၊ပြန်ပြီးဆွေးနွေးမယ်ဆိုလို့ရှိရင်အချိန်မီအေးအေးယူအဖြစ်ပေးခံရနိုင်ပါတယ်။နောက်တဆစ်ဆိုးရဟာ1988-89ကာလကမြန်မာနိုင်ငံနဲ့ပတ်သက်ပြီး BBC VOA သတင်းဌာနတွေရဲ့ထုတ်လွှင့်ချက်တွေကိုစူးစီးလို့မိုးလုံးပြည့်မူတာဝါဒတွေဆိုပြီးစာအုပ်ထုတ်ဝေခဲ့ပါတယ်။အဲ့ဒီစာအုပ်ကိုထုတ်ဝေပြီးတဲ့တကလ BBC VOA ကလာတဲ့သတင်းတွေကိုနားထောင်သူတွေပြန်ပြီးဆွေးနွေးတဲ့လူတွေပြန်ပြီးဖြန့်ချီတဲ့လူတွေကိုပြင်းပြင်းထန်ထန်အရေးယူတဲ့အခြေအနေတွေရှိခဲ့ပါတယ်။အဲ့ဒီသတင်းဌာနကထုတ်လွှင့်ချက်တွေကိုဘယ်သူမှနားမထောင်ရဲအောင်အဲ့ဒီသတင်းတွေကိုတခြားလူတွေစီမဖြန့်ရဲအောင်စံနမူနာအနေနဲ့ပြစ်ဒဏ်9နှစ်ထိချမှတ်ခဲ့တဲ့တာဒကတွေလည်းရှိပါတယ်။အဲ့ဒီပြစ်ဒဏ်ချခံရတဲ့သူတွေအကြောင်းကိုတော့နောက်တစ်ပတ်မှာကျွန်တော်ဆက်ပြီးတင်ပြပါဦးမယ်။ကျေးဇူးတင်ပါတယ်။ ယေຊုတင်ပါတယ်ကျွန်တော်ခြင်းမိပါယောယေယောယေကြောင်းစုအမွေအမြဲတည်ပြန်လေအတိတ်ခံပြုပဲ